ရန်ကုန်နေပြည်တော်လွိုက်ကော်ရန်ကုန်ခီးစဉ်ပြေးဆွဲတဲ့မြမမျိုးသားလေချောင်းလိုင်း MNA ရဲ့လေရင်တစင်းဒီကနေ့စက်တင်ဘာလ30ရက်နေ့တောက်ကြနေ့မနက်ပိုင်းလွိုက်ကော်လေစိတ်အစင်မှာပြစ်ခတ်ခံရပြီးတော့အမျိုးသားတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ကယားပြည်နယ်အတွင်းလှုပ်ရှားနေတဲ့ကယင်းတီတိုးတက်ရေးပါတီ KNPP နဲ့ PDF လက်နက်ကင်အဖွဲ့တွေပြစ်ခတ်တာလို့မြမစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။KNPP ဘက်ကတော့အရက်သားလေရင်တွေကိုပြစ်ခတ်ဖို့ညွှန်ကြားမထားဘူးဆိုပြီးတုံ့ပြန်ပါတယ်။ MNA လေရင်ပြစ်ခတ်ခံရတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်
။ရန်ကုန်ကထွက်ခွာလာတဲ့မြန်မာမျိုးသားလေချောင်းလိုင်း MNA ရဲ့ခီးစဉ်အမှတ် UB149 လေရင်လွိုက်ကော်ကိုဆင်းသက်ဖို့ပြင်ဆင်တဲ့အချိန်ပြစ်ခတ်ခံရတာပါ။ပြစ်ခတ်ခံရတဲ့အတွက်ခီးတဲ့တယောက်ရဲ့ညာဘက်ပါကြီထိမှန်ဖောက်ဝင်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ไวกอลีเซ่အစင်းမှာလေရင်ကိုပြစ်ခတ်ခံရတဲ့ဆိုတာကိုလေရင်ပေါ်လိုက်ပါသွားတဲ့တခြားခီးတဲ့တယောက်ကလည်း VOA ကိုအခုလိုပြောပါတယ
်။ဒီလိုက်တော့ဆင်းလို့ပေါ့။တပတ်တူပါတယ်။ဒါမှမဟုတ်ဒီတော့လောက်မှလည်းဒီလိုအတန်ကြားလိုက်တော့ဘောလုံးထုတ်ပနေတော့ညီတယ်ဘောနော်။ခလေးတယောက်ဖုံးကျုပ်ကြတာပဲဆင်းလိုက်တာဘောနော်။မချက်တုံးကျုပ်တော့ကြားတယ်။လေရတော့ဟုတ်တယ်ဆင်းလိုက်တာတော့ပုံမှန်မဟုတ်ဘောနော်။အဲဘယ်လိုလုပ်ရမလဲဆင်းလာတော့လူရဲ့။အော်ဆင်းလာကြတော့ဒီထိုင်လို့မတွေးရပါဘူးတွေးလိုက်တယ်။အဲ့ဒါဘာဖြစ်ရလဲကတော့။အော်ရောက်မှခေါင်းကြီးကတမတ်ဖြစ်ရလို့ပြောပေါ့ဖြစ်သွားလို့ကြတာ။အဲ့ဒါရရတဲ့လူပဲဒီဆင်းလာလိုက်တော့ကတော့။လူရင်းတွေတုံးချက်ဖြစ်နေ။ဒီလူတိုက်တဲ့ကမချက်ဒီကနေတစ်ချက်လို့ပြောတာ။
စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ခီးသည်63တင်ဆောင်လာတဲ့ MNA လေချောင်းလိုင်းကလေရင်ဟာမနေ့7:45မိနစ်အချိန်လောက်မှာလွိုက်ကော်လေစိတ်ကိုဆင်းသက်စဉ်အမြင့်ပေ3500ကလေရင်ပြေးလမ်းမြောက်ဘက်လေးမိုင်ကအကွာမှာပြစ်ခတ်ခံရတယ်လို့ဖော်ပြပါရတယ်။ဒီကြိမ်ထက်မကပြစ်ခတ်မှုရှိခဲ့တယ်ဆိုတာကိုတော့အတိအပြုထုတ်ပြန်တာမျိုးမရှိပါဘူး။ဒဏ်ရာရရှိတဲ့လူနာကိုလွိုက်ကော်စီးရုံကြီးကိုပို့ဆောင်ထားတဲ့အကြောင်းနဲ့ပြစ်ခတ်တဲ့လက်နက်မျိုးစားကိုစီးပစ်နေစေဖြစ်တယ်လို့ဖော်ပြပါရတယ်။ KNPP နဲ့ PDF အဖွဲ့တွေကပြစ်ခတ်တာလို့ဆိုထားပြီးစီးရင်နဲ့မသက်ဆိုင်တဲ့ပြစ်မှတ်တွေကိုတိုက်ခိုက်ပြစ်ခတ်အကြမ်းဖက်လုပ်ရက်တွေကျူးလွန်နေတယ်လို့လည်းစွပ်စွဲထားပါရတယ်။ကင်းနီမျိုးသားတိုးတက်ရေးပါတီ KNPP ရဲ့အတွင်းမှုနှင့်ခူးဒန်နီယယ်ကတော့အရက်သားလေရင်တွေကိုပြစ်ခတ်ဖို့ညွှန်ကြားချက်မရှိတဲ့အကြောင်းနဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတယ်လို့ VOA ကပြောပါရယ
်ကျွန်တော်တို့အနေနဲ့ကဒီအရက်သားလေရင်ကိုပြေဖို့ခတ်ဖို့ဆိုတာညွှန်ကြားချက်တစ်ခုမှလည်းမရှိဘူးခီးတဲ့လေရင်တွေကပြစ်ပဆိုင်ရာဥပဒေနဲ့တက်ဆိုင်တဲ့အဲ့ဒါတွေကတော့ကျွန်တော်တို့ပြစ်ပြတာလည်းရှိတယ်ကျွန်တော်တို့သိတယ်ခုကကျွန်တော်တို့တန်တွေကခီအီတက်တွေကပြပါတယ်ဆိုတော့ဘယ်သူမှလည်းတတိတင်မှာမရှိဘူးဟိုလိုက်လေးနေနေလဲဟိုအခုချိန်ခေတ်ကတော့ကျွန်တော်တို့လုပ်ပါတယ်ဆိုတော့ကဘယ်သူမှတော့မပြောဘူး
ခီးတဲ့လေရင်ကိုရည်ရွယ်ချက်ရှိရှိပြစ်ခတ်တယ်ဆိုရင်အေးအေးယူသွားမှဖြစ်တယ်လို့လဲခူးတန်နီရယ်ကပြောပါတယ်စစ်ကောင်စီဟာနိုင်ငံပိုင် MNA လေချောင်းလိုင်းကရရှိတဲ့ဝင်ငွေတွေကိုစည်ရေးအရအသုံးပြုနေတာကြောင့်ပြည်သူတွေလိုက်ပါစီနေခြင်းမပြုဘူးကင်းနီမျိုးသားကာကွယ်တပ် KNDF ကပြီးခဲ့တဲ့နှစ်ဒီဇင်ဘာ3ရက်နေ့ကတိုက်တွန်းခဲ့ဘူးပါတယ်။အခုလေရင်ပြစ်ခတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Likeor အခြေစိုက် PDF အဖွဲ့တွေကတစုံတရာပြောဆိုတာမျိုးမရှိသေးပါဘူး။လေရင်ပြစ်ခတ်ပြီးနောက်မှာတော့ MNA က Likeor ခီးစဉ်တွေကိုရက်အကန့်အသတ်မရှိရဆိုင်လိုက်ကြောင်းနဲ့လေရင်လက်မှတ်ဝယ်ယူထားသူတွေကိုလည်းငွေပြန်အမ်းပေးမှဖြစ်ကြောင်းကြေညာပါတယ်။ဒီအပိုင်းမှာတော့ KNDF နဲ့အတွင်းနဲ့မိုးရဲဒေသမှာစစ်ကောင်စီတပ်နဲ့ KNPP PDF ပူးပေါင်းတပ်တွေအကြားနေ့စဉ်နီးပါတိုက်ပွဲတွေဖြစ်ပွားနေပြီးမြန်မာစစ်တပ်ကလုံခြုံရေးတင်းကျပ်ထားတဲ့ကြားမှာပဲလွိုက်ကော်မှာခီးတဲ့တင်လေရင်ပြစ်ခတ်ခံခဲ့ရတာပါဒီနေ့မနေ့စနေနေ့လောက်ကလွိုက်ကော်မျိုးအနီးတစ်ဝိုက်မှာလက်နက်ကြီးပြစ်ခတ်တံတွေထတ်ကြားနေရတယ်လို့လဲဒေသခံတွေကပြောပါတယ်ခင်ဗျာ